ကရင်ပြည်နယ်ဖပွန်ခရိုင်ထဲမှာအစိုးရတပ်နဲ့ကရင်မျိုးသားစီရင် KNU တို့ကြားကတင်မာမှုတွေရက်ဆွဲသွားဖို့အဓိကထားပြီး GMCU ရဲ့15ချိန်မြောက်အစည်းအဝေးနှစ်ရက်တာကာလမှာဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းကိုတော့ VOE သတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။
ဖပွန်ခရိုင်ထဲမှာဖြစ်ပွားနေတဲ့တပ်မတော်နဲ့ KNU စီရင်တင်မာမှုတွေနဲ့ပတ်သက်ပြီးမကြာခင်ကာလမှာနှစ်ဖက်စစ်တပ်တွေရဲ့တောင်းရှိသူတွေတိုက်ဆုံသွားမှာဖြစ်တယ်လို့ဒီနေ့ရန်ကုန်မြို့ NRPC မှာပြုလုပ်တဲ့15ချိန်မြောက်ပြည်အောင်လူအစဉ်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲစောင့်ကြည့်မှုကော်မတီ GMCU ရဲ့အတွင်းမှုတဲ့ဒေါက်တာရွှေခါကပြောသွားပါတယ်
။ကျွန်တော်တို့နှစ်ဖက်စစ်တပ်တွေတွေ့နိုင်ဖို့အတွက်ကိုလည်းကျွန်တော်တို့စီစဉ်ပါတယ်။ပြီးတော့အခုကျွန်တော်တို့ဒီကိစ္စတမဟန်ကိစ္စပေါ်လာလို့လည်းဖြစ်ပါတယ်။အခုထိတ်တန်းခေါင်းဆောင်တွေနှစ်ဖက်စလုံးနဲ့တွေ့တဲ့အခါမှာတော့ဒီကိစ္စကိုပါသူတို့ဖတ်တော်မှာဖြစ်ပါတယ်။ကျွန်တော်ပြောချင်တယ်ဒါတော့ဒီလိုမျိုးထိတ်တန်းခေါင်းဆောင်တွေတွေ့ချင်တာဖြစ်နေအခုပါပွင့်ကိစ္စနေမဟုတ်ဘူးပြီးတော့ဒီလိုမျိုးဟိုအခုလောလောဆယ်ဖြစ်နေတဲ့တန်ရှင်တစ်ခုထိတ်ဝင်မကြည့်ပဲနဲ့ဒီလာမယ့်အနာဂတ်မှာရောဖြစ်နိုင်တဲ့ကိစ္စတွေလည်းသူတို့ဆွေးနွေးမှာဖြစ်ပါတယ
်မကြသေးခင်ကတောင်ဝိုင်းတိုင်းစစ်ဌာနချုပ်လောက်ကန်တပ်ဖွဲ့တွေကကာလန်ဖောက်ခဲ့ရတဲ့ပတ်သက်ပြီးစီရေးအတွက်ရွယ်ပြီးဖောက်လုတယ်လို့ KNU ကယူဆရတဲ့အတွက်နှစ်ဖက်စစ်တပ်တွေတင်းမာမှုစတင်ခဲ့တာဖြစ်ပါတယ်တောင်ဝိုင်းတိုင်းစစ်ဌာနချုပ်အနေနဲ့လည်းလမ်းဖောက်တာစစ်တပ်အတွက်ရိခါပို့ဆောင်မှုရည်ရွယ်တာလို့ GMCU ရဲ့အတွင်းမှုနှစ်ဘုံမှုကြီးဝနအောင်ကပြောပါတယ
်တပ်မတော်ကဒီလမ်းကြောင်းဖောက်တယ်ဖောက်ပြီးဒီမိုးမကြခင်လေးမှာရိခါစုပုံတယ်ဆေးဒီလမ်းကြောင်းကြီးကျွန်တော်ကထားခဲ့မှာပါထားခဲ့မှာပါကျွန်တော်တို့ဒါဘယ်လိုဖော်မလဲနောက်တစ်နေ့မှသာလဲပါပဲလေနောက်တစ်နေ့ဆိုရိခါပုံဝင်တာပြန်သုံးရမယ်အနေထားပေါ့ဒီကြားထဲမှာတော့ကျွန်တော်တို့ဒီလမ်းကြောင်းရှိတဲ့အတွက်အဲ့ဘက်ဒေသမှာရှိတဲ့ဒီဒေသခံတွေကတော့ပါပဲလေမှန်ပါတယ်ဒါရွာသူရွာသားဖြစ်တဲ့အတွက်ဘလိုပဲဖြစ်ဖြစ်ပေါ့တိုက်ပွဲဖြစ်တယ်ဆိုတော့လေသူတို့ရှောင်ကြတာပေါ့အဲကြောင့်မို့ဒီလမ်းတွေဖောက်တဲ့ဟိုကဒီတောင်ပိုင်းတိုင်းစစ်ဌာနချုပ်ကနေပြီးတော့ဒီကျေယူတက်မှာငါ့ကိုစာပို့တာရှိပါတယ်အဲကြောင့်မို့ခုဆွေးနွေးတဲ့အခါမှာလည်းတိတ်တော့ဟိုခက်အချက်တွေရှာစရာမရှိပါဘူးအရင်သူတို့ကိုပြောထားတဲ့အချက်ကလေးတွေကိုပဲနားလည်အောင်ပေါ့နော်နားလည်အောင်တွေ့ဆုံပြီးတော့ညီနိုင်ဆောင်ရွက်သွားခြင်းအဖြစ်ဒါအစဉ်ပြေသွားမယ်လို့တော့သူတို့လည်းယုံကြည်ပါတယ်
23ရက်နဲ့22ရက်ဒီနှစ်ရတာကာလအတွင်းမှာ GMCU အနေနဲ့မွန်ပြည်တပ်ပါတီကိုအဖွဲ့ဝင်တဲ့အနေနဲ့ထည့်သွင်းတာနဲ့ဖာမွန်ခရိုင်တွင်တင်မာမှုတွေအပါအဝင်အချက်6ချက်ကိုဆုံးဖြတ်ခဲ့ပါတယ်။ဒီလကုန်ပိုင်းမှာလည်းတပ်မတော်နဲ့ KNU KNLA ခေါင်းဆောင်တွေကြောက်ကြီးမြို့မှာထပ်မံတိုက်ဆုံပြီးဖာမွန်ခရိုင်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးဆွေးနွေးသွားဖို့လည်းရှိနေပါတယ်။